သမရာဟောင်းဦးသိန်းစိန်အစိုးရလက်ထက်မှာပြည်ဝင်ခွင့်ရရှိခဲ့ပေမယ့်အခုအခါ blacklist အမည်စရင်အသွင်းခံထားရပြီးတော့ပြည်ဝင်ခွင့်ဗီဇာပိတ်ပင်ခံလိုက်ရတယ်လို့ပြည်ပရောက်နိုင်ငံရေးတက်ကြွလှုပ်ရှားသူတဦးကပြောဆိုလိုက်ပါတယ်အမည်မဲ့စီရင်သွင်းခံရတဲ့အကြောင်းရင်းကိုမသိရပေမယ့်လက်ဘရောင်းတောင်ကျင်းနီစီမံကိန်းကန့်ကွက်မှုမှာအာဏာပိုင်တွေရဲ့ပြစ်ခတ်မှုကြောင့်မလို့ဒေါခင်ဝင်းသေဆုံးသွားမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲမှာပါဝင်ခဲ့မိလို့ဖြစ်နိုင်တယ်လို့ဆိုပါတယ်အသေးစိတ်ကိုတော့ဆက်ပြီးတော့ပြောပြပါမယ်ရှင် FDB မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုရဲ့ညှိနှိုင်းဆောင်ရွက်ရေးမှူးဒေါက်တာနိုင်အောင်ကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့မြန်မာတန်ယုံမှာဒီသတင်းပတ်တဲ့တွားရောက်ဗီဇာလျှောက်ထားတဲ့အချိန်သူရဲ့နာမည် blacklist စီးရင်မှာဝင်နေတာကိုသိခဲ့ရတာဖြစ်တယ်လို့ပြောပါတယ
်။ဖေဖော်ဝါရီလ20ရက်နေ့လျှောက်ပြီးတော့နောက်တနေ့ထပ်ပြီးတော့ဖုန်းဆက်လာတယ်။ကျွန်တော် visa ကိစ္စကျွန်တော်က blacklist ထဲဝင်နေတဲ့အတွက်ကြောင့် visa ထုတ်ပေးလို့မရပါဘူးလို့အဲ့လိုမျိုးပြန်ပြောတယ်။ပြောတာကတော့နောက်ဆုံးတစ်ခေါက်ဒီ2015ခုနှစ်စပိုင်းပြန်လာပြီးရင်နောက်ပိုင်းမှာမှဒီ blacklist ထဲကိုထည့်ထားတာလို့ပြောတယ်။ကျွန်တော်ဘယ်ကထည့်ထားလဲလို့မသိတဲ့အခါကျတော့ပြည်ရေးဝန်ကြီးဌာနကလို့ပြောပါတယ်။
သမရဦးသိန်းစိန်ဆိုရလက်ထက်2012ခုနှစ်နှစ်ကုန်ပိုင်းမှာ blacklist စီးရင်အသွင်းခံထားရသူ9000ကျော်ရဲ့အမည်တွေကိုဖယ်ရှားပေးခဲ့တာဖြစ်ပါတယ်။အဲ့ဒီလိုဖယ်ရှားပေးပြီးတဲ့နောက်ပိုင်းစစ်ဆိုရကိုဆန့်ကျင်တဲ့ပြည်ပရောက်နိုင်ငံရေးလှုပ်ရှားသူတော်တော်များများမြန်မာပြည်ကိုပြန်သွားကြတဲ့အထက်ဒေါက်တာနိုင်အောင်လည်းတဦးပါဝင်ဖြစ်ပါတယ်။ဒါပေမဲ့2015နှစ်စပိုင်းကျမှပြည်ဝင်ခွင့်ပြန်လည်ပိတ်ပင်ခံခဲ့ရပြီးတော့ဘာကြောင့် blacklist စီးရင်အသွင်းခံခဲ့ရသလဲဆိုတာကိုမသိရတဲ့အကြောင်းဖြစ်နိုင်ခြေသူ့ရဲ့အမြင်ကိုအခုလိုပြောပြပါရစေ
။မမရတခုရှိတာကတော့ကျွန်တော်ကကမှမပြန်ခင်နေရပဲဒီ2015နှစ်စံပိုင်းမှာဒီဒေါခေဝင်းတေဆုံနဲ့မန္တလေးမှာဒီဆန္ဒပြတာရှိတယ်လေ။ကျွန်တော်လည်းကိုဟာဝင်ပါတယ်ပေါ့ဆိုတော့အဲ့ဒီကိစ္စကိုပဲအရေးယူရလားဆိုတာမျိုးတော့ကျွန်တော်မသိဘူး။ဒါပေမဲ့ပြောချင်တာကတော့တစ်သလုံးနိုင်ငံရေးလှုပ်လာတာတော်လဲခိုလာတာဒါကိုပဲအတိမတ်ပြုပြီးတော့မှလာပြန်ပြီးတော့ပြန်လာကြပါလို့ပြောရတဲ့အတွက်ကြောင့်မလို့ပြန်သွားတာပဲပေါ့နော်ဆိုတော့အဲ့ဒီကိစ္စကြောင့်ပဲဖြစ်နေဆိုရင်တော့မှကျွန်တော်တို့ကဒါဆွေးနွေးလို့တိုင်ပင်လို့ညှိနှိုင်းလို့ရတာပဲဒါပေမဲ့နိုင်ငံရေးလို့မလို့ပေးမဝင်ဘူးအစိုးရကိုစန့်ကျင်လို့ပေးမဝင်ဘူးအစိုးရကိုဝေဖန်လို့ပေးမဝင်ဘူးဆိုလို့ရှိရင်တော့ဒါကျွန်တော်ခုတွားခေတဲ့အကြောင်းလေးနဲ့တော့လန်တလွဲစီတော့ဖြစ်နေတယ်လို့ထင်ပါတယ်ဗျာ
အရင်ကထိုင်းနိုင်ငံဘန်ကောက်မှာရှိတဲ့မြန်မာတန်ယုံမှလည်းပြည်ဝင်ခွင့်ဗီဇာလျှောက်ထားခဲ့ပေမယ့်အခုလိုပဲအငင်းခံခဲ့ရပြီးသူ့လိုပဲ blacklist အသွင်းခံရတဲ့အထင်ကြီးရနိုင်ငံရေးလှုပ်ရှားသူတွေလည်းရှိပါတယ်။မနစ်တုံးကလည်းចောင်းသားကောင်းဆောင်ကိုမိုးသီးစွန်ကိုဘန်ကောက်မှာရှိတဲ့မြန်မာတန်ယုံက blacklist စီးရင်ကြောင်းဗီဇာညှင်းပယ်ခဲ့တယ်လို့မကြသေးခင်တုန်းကလန်ဒန်အခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့ဘာမကန်ပေ UK က Mark Farmer နဲ့လှုပ်ကြံခံခဲ့ရတဲ့KNU ကရင်ခေါင်းဆောင်ဘရိုမန်ရှာရဲ့တမိဇိုယာဖန်တို့ဟာလည်း blacklist စီးရင်မှာပါဝင်နေတာဖြစ်ပါတယ်။ဒီလိုမြမရေးတက်ကြွလှုပ်ရှားသူတွေ blacklist စီးရင်အသွင်းခံရပြီးပြည်ဝင်ခွင့်မပေးတဲ့ကိစ္စအပါဝင်နှဆက်ရမှတ်ပုံတင်ရှိကြတဲ့နိုင်ငံရေးလှုပ်ရှားသူတွေကိုအစိုးရကပြန်ပြီးလက်ခံပြီးတော့မြမနိုင်ငံသားတွေအဖြစ်ပြန်သိမှတ်ပြုမှတ်ပုံတင်တွေထုတ်ပေးဖို့သမရဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ထံကိုစာရေးတင်ပြခဲ့ပူပေမဲ့အကြောင်းတစုံတရာပြန်ကြားခဲ့ခြင်းမရှိဘူးလို့လည်းဒေါက်တာနိုင်အောင်ကပြောပါတယ
်။ဒီမိုကရေစီပြည်ပြင်ပြောင်းလဲလုပ်တဲ့ချိန်မှာဒီဒီမိုကရေစီကိုဆောင်ရွက်နေတဲ့လူတွေအားလုံးတက်တရားပါဝင်နိုင်အောင်လမ်းပွင့်ပေးရမယ်။နောက်ပြီးကျွန်တော်တို့ကိုယ်တိုင်ကပြင်မှာဒီလက်နက်ကင်ဘဝနဲ့ကောဒီပြည်ပရောက်ဘဝနဲ့ကောတခြားလုံးကိုယ်တိုင်ပြည်ဒီမိုကရေစီရောက်တဲ့ကိုမိဘတွေနဲ့ဝေးပြီးတော့တိုင်းပြည်နဲ့ဝေးပြီးတော့ကျွန်တော်တောက်ဆောက်လုပ်ခဲ့ကြတာပဲလေ။နောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံသားပဲလေ။ပမာပြည်အနေဖြတ်ပြီးပမာပြည်ရေးကိုလုပ်နေတဲ့လူတွေဖြစ်တယ်လို့ပမာနိုင်ငံသားပဲဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကိုတိုင်းပြည်ပြန်လာဖို့အတွက်ကိုကျွန်တော်တို့မှအခွင့်အရေးကိုရှိရုံနဲ့အဲ့ဒီအခွင့်အရေးကိုလည်းအစိုးရကမြင့်တင်ပေးစင်လို့ထင်တယ်။နောက်ပြီးတော့ပို့ပြီးတော့စိတ်မကောင်းဖြစ်တာပေါ့ဗျာ။ဒီတစ်သလုံးဒီတိုင်းပြည်ကိုဒုက္ခပေးနေတဲ့စစ်အာဏာရှင်တွေဟလာဗိုလ်ချုပ်တွေကြတော့ဘာမှပြစ်ဒဏ်မခံရဘဲနဲ့ဒီမိုကရေစီကိုလုပ်တဲ့လူတွေကဆက်အပြစ်ဒဏ်ခံနေရတဲ့ဆိုတဲ့သဘောဖြစ်တာတော့ကျွေးကြရအောင်တော့
ဒေါက်တာနိုင်အောင်ဟာ88နောက်ပိုင်းတောခိုခဲ့ကြတဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ခေါင်းဆောင်ဟောင်းတဦးလည်းဖြစ်ပါတယ်။ပြည်ပရောက်မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကတော့ရခိုင်အစိုးရတွေကြောင့်မလို့နိုင်ငံတကာကိုရောက်နေကြတဲ့အင်အားစုတွေပြည်ရင်းပြန်လာခွင့်ရရေး NLD အစိုးရအနေနဲ့အထွေထွေလူငင်းချမ်းသာခွင့်တည်းရဲ့အမြန်ဆုံးကြေညာပေးဖို့ကိုအရင်ကတည်းကတိုက်တွန်းနေကြတာလည်းဖြစ်ပါတယ်ရှင်။